မရိစားနိုင်ငံဂျိုဟိုပြည်နယ်ကဆက်လက်ရေးလုပ်ငန်းခွင်အနီးတစ်ပိုက်ကိုလူမှုချစ်ချက်ရေးတာဝန်ရှိသူတွေဝင်ရောက်ဆက်ဆဲပြီးအထောက်ထားမဲ့နေထိုင်အလုပ်လုပ်နေသူ200နီးပါးကိုဖမ်းဆီးခဲ့ပါတယ်။အဲ့ထက်မှာမြန်မာနိုင်ငံသား62ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံဂျိုဟိုပြည်နယ်ကဆက်လက်ရေးလုပ်ငန်းခွင်တဝိုက်ကိုမလေးရှားလူမှုချစ်ချက်ရေးဌာနကအောက်တိုဘာလ23ရက်နေ့ညဘက်မှာပိတ်ဆို့ဆက်ဆီးခဲ့ပါတယ်။စစ်စေးမှုအတွင်းမြန်မာတွေအပါအဝင်တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားသား200နီးပါးဖမ်းဆီးခံရပါတယ်ဖမ်းဆီးခံရသူမြန်မာနိုင်ငံသား62ယောက်ထိများတယ်ဆိုပြီးမလေးရှားနိုင်ငံတွင်းမြန်မာလူမှုအတိုင်းဝိုင်းကိုအကူအညီပေးနေတဲ့တကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်မနေ့ကပေါ့နော်မနေ့ကကျောင်းဂျိုဘိုးမှာလုံးဝလူဖမ်းပွဲကြီးအကြီးကြီးပေါ့ဒီရေးချင်းကနေပြီးတော့လူဖမ်းပွဲကြီးဒါလုပ်လိုက်တာပဲအလုံးအရောက်640နံပါတ်တယောက်ပေါ့နော်650မိသားကိုပြောင်းပြီးဟိုဝင်းရံပိတ်ဆို့ပြီးတော့มาဖြစ်သေးတာအဲဒီဖြစ်သေးမှုမှာသူထိန်းထိန်းလာတာတော့190နံပါတ်5ဦးကိုထိန်းထိန်းလာလိုက်တယ်ပေါ့နော်ဒါဟိုအထောက်ထားမပြည့်စုံဘူးလို့ယူဆရတယ်195ဦးပေါ့နော်ဆိုတော့အဲ့ဒီထဲမှာကျွန်တော်တို့မြန်မာနိုင်ငံသား62ဦးပါတယ်ဘင်္ဂလားဒေ့ရှ်က55ဦးပါတယ်အိန္ဒိယ28ဦးပါတယ်ပေါ့နော်ပြီးတော့အမျိုးသား26ဦးနဲ့အမျိုးသမီး5ဦးတဲ့အင်ဒိုနီးရှားမျိုးသမီး5ဦးပေါ့နော်ဆိုတော့ပါကစ္စတန်16ဦးပေါ့နော်နိုင်ငံအစုံကအဝတ်အစားတွေတရုတ်တွေတောင်ပါတယ်မဟုတ်ရင
်စစ်တီးခံရတဲ့အထက်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကန့်ဆောင်ထားတဲ့နိုင်ငံသားတွေလည်းစစ်တီးခံရသူတွေထဲမှာပါဝင်ပါတယ်မလေးရှားနိုင်ငံထဲမှာဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေသူတွေတရားဝင်အထောက်အထားမရှိဘဲထိုင်းနယ်ဇက်ကနေခိုးဝင်လာကြတဲ့မြန်မာတွေလည်းအများအပြားရှိနေပါတယ်တချို့ကတော့တရားဝင်အလုပ်လာလုပ်ကြတဲ့နိုင်ငံကူးလက်မှတ် passport ရှိသူတွေဖြစ်ပေမဲ့လည်းမြန်မာတန်ရုံမှာ passport တက်တန်းတိုးဖို့အတွက်အဆင်မပြေတာကြောင့်တရားမဝင်ဖြစ်သွားကြသူတွေလည်းရှိနေကြပါတယ်
သူတက်တန်းတိုးမှုဆိုရင်ကျွန်တော်တို့က passport ပြင်လိုက်တဲ့အခါကျရင်တို့ကဒီ passport ကိုတို့ကဘယ်နေ့နေ့မှပြင်လာပြီးမှ appointment ယူပါဆိုပြီးတော့တို့ change လိုက်တာပေါ့နော်အဲ့တော့အဲ့ဒီကာလအတွင်းမှာတို့ကပြောဆိုရင်အဲ့ဒီဟိုက biography ကိုကြည့်ပြီးတော့မှဘယ်တိုင်းဒေတာကြီးဘယ်မျိုးနယ်မှာနေထိုင်တဲ့ဥပဒေကလေးရဲ့စာဆိုတော့တို့ကပြောဆိုပြည်ထိုင်ကြလာကိုပြင်လိုက်တာအဲ့လိုပြင်လိုက်ပြီးတော့မှဒါကျင်းရှင်းပါတယ်ဆိုတာမျိုးကိုတို့ physics ဒေတာမှနိုင်ငံရေးဒေတာရင်ကျင်းရှင်းပါတယ်ဒေတာမှတို့ကထုတ်ပေးတာ
မလေးရှားနိုင်ငံမှာအစိုးရအပြောင်းလဲကာလမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေခြင်းတရားမဝင်နိုင်ငံသားတွေကြောင့်လို့အပြစ်ပုံချတာတွေလည်းရှိနေပါတယ်ဒီအတွက်တရားမဝင်နိုင်ငံသားစန့်ကျင်ပွဲတွေလုပ်ဖို့စီစဉ်နေတာကြောင့်မြန်မာတွေအနေနဲ့လုံခြုံရေးသတိထားကြဖို့ကိုလည်းဦးစိုးထက်သိန်းကပြောပါတယ်အခုဖမ်းဆီးခံရသူ200နီးပါးကိုတော့လူဝင်မှုကြီးကြပ်ရေးအဥပဒေ1959မြင်းဆောင်63ဧပြီပုံမှန်155နဲ့1959မြင်းဆောင63လူမှုကြီးကြပ်ရေးဧပြီပုံမှန်တွေနဲ့အရေးယူသွားမယ်ဆိုပြီးမလေးရှားလာဝကကသတင်းထုတ်ပြန်ထားပါတယ်ရှင်။